ပန်းစန်းကြီးလာကန်ကိုချုပ်ပြီးတော့အတွက်ကြည့်မယ်ဆိုရင်ညီညာကြီးအတွက်ပို့ပြီးတော့နီးလာသလားဝေးသွားသလားဆရာတို့ဘယ်လိုများသုံးသပ်လို့ရပါလဲခင်ဗျာကျွန်တော်အမြင်တော့နီးလာတယ်လို့တော့မြင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်ရဲ့ဒီစီဝေးမှာလေဒီနိုင်ငံကြီးပြဿနာကိုနိုင်ငံကြီးနီးရဖြေရှင်းဖို့အားလုံးကသဘောတူတယ်လက်ခံတယ်နိုင်ငံကြီးရဖြေရှင်းဖို့တနိုင်ငံလုံးပြစ်ခတ်ရစေရေးကိုလုပ် နိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့အားလုံးကနေပြီးတော့မှတစုတစည်းတဲ့အားလုံးပါဝင်မယ်လို့အဲ့လိုလဲသဘောတူညီမှုရခဲ့တယ်ဗျာ။ဒါကောင်းတဲ့လားလားပဲလေ။အရင်ကဆိုရင်တို့မဝတို့မိုင်းလာတို့ RCSS တို့ဆိုတာကျွန်တော်တို့နဲ့ဆက်ပြတ်နေတယ်လေ။အခုကတော့ဆက်သွယ်ရလာပြီ။နိုင်ငံရေးဆွေးနွေးတဲ့အခါကျရင်အားလုံးအတူတူပါဝင်မယ်လို့အဲ့လိုလဲနားလည်မှုတွေရခဲ့တယ်ဗျာ။ဒါကောင်းတဲ့လားလားပါ
။ဒီညီလာခံမှာပဲဆရာရဲ့ကိုကန့်တို့ရခိုင်တပ်မတော်တို့တောင်းတပ်မတော်တို့က NCCD အဖွဲ့တွေကနှုတ်ထွက်ဖို့တောင်းဆိုခဲ့တာလဲကြားပါတယ်။အဲ့အခြေအနေရောဘယ်လိုများရှိပါလဲခင်ဗျာ
တလူပါပထမအပိုင်းတုန်းကသူတို့ကတော့သူတို့မှာအတိုက်ခံနေရရတားနဲ့ပေါ့ဗျာကျွန်တော်တို့ NCCD အဖွဲ့ဝင်တွေကတော့ဟိုမှာဒီငူချမ်းကိုလက်ခံလိုက်တယ်သဘောတူလက်မှတ်ထိုးလိုက်တယ်ဆိုတဲ့အပေါ်မှာသူတို့အနေနဲ့မကြည်လည်ဘူးဗျအဲ့လိုမကြည်လည်တော့အဲ့လိုစာနာပြတဲ့သဘောပေါ့ဗျာအဲ့လိုပြောလာတယ်ဒါပေမဲ့ကျွန်တော်တို့ကတော့ပြန်ဖြည့်ရှင်းပြတယ်အဲ့မှာသူတို့လည်းကြည်နှက်လောက်ပါတယ်နှုတ်ထွက်တယ်ဆိုတဲ့ဟာကတော့မဖြစ်လောက်ပါဘူ
းဝါလည်းပြီးနေအဆင့်ကိုတိုးတောင်းလာတာတွေ့ရတယ်ပေါ့ခင်ဗျာဆရာတို့ရဲ့သဘောထားကလည်းနားလည်လက်ခံတယ်ဆိုတဲ့အကြေညာချက်ကိုလည်းဖတ်ရတယ်ပေါ့ဆရာဆရာရဲ့အမြင်လည်းသိပြစီလားခင်ဗျာ
အေးသူတို့အနေနဲ့ကနော်ဝါပြင်းနေဆိုတာဟိုးအရင်ကတည်းကရှိခဲ့ဘူးတယ်ဗျအင်္ဂလိပ်လက်ထက်မှာကတည်းကရှိခဲ့ဘူးတယ်ဒီနေ့အနေထားမှာလဲသူတို့နယ်ကပြောမယ်ဆိုတော့တိတန့်လို့ဖြစ်နေတယ်နောက်သူတို့ရဲ့ထိန်းချုပ်မှုအောက်မှာလဲအပြည့်ဝရှိတယ်နောက်ပြီးတော့မှတစ်ဖက်ကပြောမယ်ဆိုရင်သူတို့ရဲ့ဒီစီးပွားရေးရလဲလုံလောက်မှုရှိတယ်အဲ့လိုတိကျအနေထားနဲ့နော်ထိုက်တင်တဲ့အကျယ်ဝန်းရောထိုက်တင်တဲ့လူရည်ရောစီးပွားရေးရလဲသူတို့ဟာနဲ့သူတို့ယက်တည်နိုင်တဲ့ဆိုတဲ့အနေထားရောလုံခြုံရေးရလဲသူတို့ဟာနဲ့သူတို့ယက်တည်နိုင်တဲ့အနေထားအဲ့လိုအနေထားသမိုင်းကြောင်းရလဲရှိခဲ့ဘူးတဲ့ဆိုတဲ့အနေထားမှာသူတို့ဘက်ကစိတ်ချမ်းသာလဲပြင်းပြနေမယ်ဆိုရင်တော့ဒါကတော့ဖြစ်တင်ပါတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ပန်ဆန်းညီလာခံမှာ6ရက်ဆွေးနွေးခဲ့တဲ့ဒီဆွေးနွေးချက်တွေအရာပေါ့လीဆရာတို့လက်မှတ်ထိုးထားတဲ့တနိုင်ငံလုံးပြည့်ခတ်ရယ်စဲရေးမူကျန်း NCA အပြောင်းလဲရှိလာနိုင်လားခင်ဗျ။အ
ော်အဲ့ဒါကိုတော့အကြည်လည်အဲ့ဒီဟာမဆွေးနွေးဖြစ်သေးဘူးဗျာနော်။ဒီ NCA အကိုပြန်လဲတုံ့တက်မဲ့ထိတ်ကြီးစည်းဝေးကိုကျွန်တော်တို့နောက်ထပ်ပြန်လောက်ဖို့ရှိပါတယ်။အဲ့ဒီမှာမှအကြည်လည်ဆွေးနွေးမှာပါ
။ဒီညီလာခံအပြီးမှထုတ်ပြန်လိုက်တဲ့ကျညာချက်အရာပေါ်လေ2008ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်ဖို့ဆိုတဲ့အချက်တစ်ချက်ကိုလည်းတွေ့ရပါတယ်ခင်ဗျဒီအချက်ကိုရောဆရာတို့ဘယ်လောက်ထိအများတင်းတင်းမာမာစုကိုင်သွားဖို့ရှိပါလဲခင်ဗျအ
ေးကျွန်တော်တို့နိုင်ငံကပြောမယ်ဆိုရင်เนาะတိုင်းသားလူမျိုးပေါင်းစုံနဲ့စုစည်းကြတဲ့နိုင်ငံပေါ်လက်ရှိအနေထားမှာဒီ2008ဖွဲ့စည်းပုံရကြည့်မယ်ဆိုရင်ဒီမိုကရေစီအခွင့်အရေးတွေကလည်းတော်တော်လေးကိုနှဲပါနေတယ်တိုင်းသားလူမျိုးစုတွေရဲ့အခွင့်အရေးမှလည်းတော်တော်လေးကိုနှဲပါနေတယ်အဲ့လိုအနေထားမျိုးမှာပြည်သူတွေကအဲ့ဒီ2008ဖွဲ့စည်းပုံကိုလက်ခံနိုင်မှုအနေထားတော်တော်လေးကိုနဲတယ်အများစုကပြင်ဆင်ဖို့အားလုံးကတောင်းဆိုနေကြတယ်။ဟောအဲ့ဒါကြောင့်တစ်ဖက်ကကျွန်တော်တို့နိုင်ငံမှာပြည်သူတွေလက်ခံနိုင်တဲ့ဒီဒီမိုကရေစီအခွင့်အရေးတွေနောက်တိုင်းသားလူမျိုးပေါင်းစုံနဲ့စုစည်းထားတဲ့နိုင်ငံမှာတိုင်းသားအားလုံးကကြည်ကြည်နက်နက်နဲ့ပေါ့ဗျာချစ်ချစ်ခင်ခင်နဲ့နေနိုင်ဖို့အတွက်ကတော့တိုင်းသားအားလုံးရဲ့အခွင့်အရေးကိုတန်းတူညီမျှထားဖို့လိုတယ်။ဒါကြောင့်ဒီကျွန်တော်တို့ကတော့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုကိုခြေခံတဲ့အဲ့ဒီဖွဲ့စည်းပုံမျိုးဖြစ်အောင်ကျွန်တော်တို့ကတော့ပြောင်းလဲပြင်ဆင်ခြင်းနဲ့အဲ့ဒါကိုအားလုံးတဘောတူကြရကြ
ဒီရွေးကောက်ပွဲမတန်ခင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးတဲ့အကာလမှာဆရာတို့ NCA တနိုင်ငံလုံးပြစ်ခတ်ရေးစိစာချုပ်ကိုအပြည့်အသက်လက်မှတ်ရေးထိုးဖို့ဆိုတာဖြစ်လာနိုင်မလားခင်ဗျ။အ
ိုးဒါကဒီကျွန်တော်တို့ NCA ကိုသဘောတူလက်မှတ်ထိုးဖို့ဆိုတဲ့နေရာမှာတော့ဒီ2008ဖွဲ့စည်းပုံကိုပြင်တာမပြင်တာနဲ့တော့စိတ်ပြီးတော့မှမဆက်ဆက်သေးဘူးပေါ့ဗျာနော်။ကျွန်တော်တို့ကတော့အပြည့်ရပြီးတော့နိုင်ငံရေးရဆွေးနွေးမယ်။အဲ့ဒီဆွေးနွေးတဲ့အခါကျမှကျွန်တော်တို့လိုချင်တဲ့ဒီမိုကရေစီအခွင့်အရေးတွေတစ်ဖက်ကတိုင်းသားတွေရဲ့အခွင့်အရေးတွေနော်မြူတတန်းလူကြီးနဲ့ကိုယ်ပိုင်ပြတတ်ခွင့်အခြေခံတဲ့ဖက်ဒရယ်မှုတွေကိုကျွန်တော်တို့ကအဲ့ဒီနိုင်ငံရေးဆွေးနွေးပွဲအချိန်မှာမှဆွေးနွေးရမှာဖြစ်ပါလေ
။အစိုးရလည်း MNDAA ကိုကန့်အဖွဲ့တို့နောက်ရခိုင်တပ်မတော်တို့တအောင်တပ်မတော်တို့ကိုအတိအမှတ်မပြုတဲ့အခါဒီတိုင်းသားလက်နက်ကင်၃ဘွဲ့မပါဘဲနဲ့ NCA အတီးပြုတ်လက်မှတ်ရေးထိုးဖို့ဆိုတာဖြစ်လာနိုင်မလားခင်ဗျ။အ
ေးဒါကျွန်တော်တို့လက်ရှိကျွန်တော်တို့အဖွဲ့ပေါင်းစုံရဲ့သဘောထားရတော့ဒါဖြစ်ဖို့မလွယ်ဘူးဗျ။ကျွန်တော်တို့ကအားလုံးတနိုင်ငံလုံးပြစ်ခတ်ရဆဲရေးကိုကျွန်တော်တို့တောင်းဆိုနေတော့တနိုင်ငံလုံးမှာရှိတဲ့ဒီလက်မှတ်ကင်တော်လိုင်းရေးအစုအားလုံးတစ်ဖွဲ့မှမကြံဘဲနဲ့သဘောတူလက်မှတ်ထိုးဖို့ဒီဟိုတနိုင်ငံလုံးပြစ်ခတ်ရဆဲရေးစာချုပ်ပေါ့နော်။နောက်နိုင်ငံရေးဆွေးနွေးတဲ့အခါကျရင်လည်းအားလုံးပါဝင်ဖို့အဲ့လိုကျွန်တော်တို့မှအခြေခံပြတ်တည်ချက်ရှိတယ်ဗျ
။အစိုးရရောအလွယ်တကူလိုက်လျော့ပေးနိုင်ပါမလားခင်ဗျာ
။အေးဒါတော့ခဲရင်မယ်လို့တော့ကျွန်တော်ခဲခတ်ရတယ်လေ
။ဆရာဦးနိုင်ဟန်တာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့